Welcome to the Voice of America in Burmese.
Mingla nya ni ke ma to da shin mya shin. VOA American tan ye 2019 khu ne July 18 ye boud khu ne nyet ni be 6 nai kwe ka ni 9 nai thi season ni go American pi yang su myu ro Washington DC ka ni dai yai thout lwin pe ni ba bi shin.ကျမများသစင်အောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင
်ကျွန်တော်အောင်လူပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American အောက်လွှတ်တော်တွေကလူနည်းစုမျိုးသမီးလွှတ်တော်အမတ်တွေပေါ်တမန်ထရန့်ကလူမျိုးရေးခွဲခြားတဲ့သဘောမျိုးမှတ်ချက်ပေးခဲ့တာကိုရှုတ်ချတဲ့အဆိုတစ်ခုကိုအောက်လွှတ်တော်မှာမဲခွဲတည်ပြလိုက်ပါတယ်ရိုဟင်ဂျာမွတ်စလင်တွေဥပဒေမဲ့တပ်ဖြတ်ခံရမှုတွေအတွက်မြန်မာစစ်တပ်အခြေခံဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ဘက်ဆိုင်ရာထိတ်တန့်ခေါင်းဆောင်တွေချို့ကို American ကပိတ်ဆို့တက်ကအရေးယူလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝင်းလန်တဲ့သူကြီးညာပေးတော့မှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှနားဆင်ရမယ့်သတင်းလှော်တွေမှာတော့ American နိုင်ငံသားကြီးဝန်ကြီးဌာနကမြန်မာတက်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုဒဏ်ခတ်ပိတ်ဆို့လိုက်တဲ့အပေါ်မှာ
ဒီနေ့ကိစ္စကိုအဝင်ရောက်တတ်တာတွေလို့ကျွန်တော်ဆက်မပြောချင်တော့ဘူးအဓိကတော့
တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အတွင်မူဗိုလ်မှူးချုပ်စောမင်းထွန်းပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းလာနဲ့အတူမြန်မာဘင်္ဂလားဒေ့ရှ်နဲ့ဇမ်မာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပွားတဲ့အကြောင်း American ပြည်ထောင်စု Washington DC မှာအင်္ဂါနေ့ကစပြီးတော့ဘာသာရေးလွတ်လပ်ခွင့်ညှိနှိုင်းခံကို၃ရက်တာကျင်းပသွားမယ်အကြောင်းစတဲ့သတင်းဆောင်မတွေကိုလည်းတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့ကိုစောဝင်းလိုင်တို့ကပြောပြပေးပါရှင
်အမေရိကန်အောက်လွှတ်တော်တွေကလူနည်းစုအမျိုးသမီးလွှတ်တော်အမတ်တွေပေါ်တမန်တော်နဲ့ထရန့်ကလူမျိုးရေးခွဲခြားတဲ့သဘောမျိုးမှတ်ချက်ပေးပြောဆိုလိုက်တဲ့အပေါ်ပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တွေကိုမနေ့ကအောက်လွှတ်တော်မှာအတည်ပြုမဲခွဲရမှာဒီမိုကရက်ကိုယ်စားလှယ်အားလုံးပြင် Republican Party ဝင်၄ဦးပါပါဝင်ခဲ့ပါတယ်အမေရိကန်နိုင်ငံသားဖြစ်လာသူတွေနဲ့အသားအရောင်ရှိသူတွေပေါ်မွန်ဒီစိတ်တွေစိုးရင်ကြောက်လန့်စိတ်တွေပေါ်ပေါက်လာစေမဲ့တမန်ထရန့်ရဲ့မှတ်ချက်ပေါ်အပြင်းနဲ့ရှုတ်ချက်ထားတဲ့ဆုံးဖြတ်ချက်ကိုတော့ထောက်ခံမဲ့240ကန့်ကွက်မဲ့189မဲနဲ့မဲခွဲအတည်ပြုလိုက်တာပါတမန်ရဲ့လူမျိုးရေးခွဲခြားတဲ့ Twitter လူမှုကွန်ရက်ကမှတ်ချက်တွေကိုရှုတ်ချက်ရမှာလွှတ်တော်တရားလုံးပါဝင်ကြဖို့လဲအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတိုက်တွန်းခဲ့ပါတယ် Republican ကိုယ်စားလှယ် Doug Collins ကတော့အောက်လွှတ်တော်ဥက္ကဋ္ဌရဲ့တိုက်တွန်းချက်ဟာလူထုံးလုံးနည်းနဲ့မညီဘူးဆိုပြီးကန့်ကွက်ခဲ့တာပါအောက်လွှတ်တော်ဥက္ကဋ္ဌရဲ့မှတ်ချက်ကိုမှတ်တမ်းတွေကနေပယ်ဖျက်ပေးဖို့လူနည်းစု Republican တွေရဲ့တောင်းဆိုချက်ကိုတော့အောက်လွှတ်တော်တရားလုံးကပယ်ချခဲ့ပါတယ်အမတ်ထရန့်ရဲ့ Republican ကိုယ်စားလှယ်အများစုကတော့ပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့ကြတာပါအမတ်ထရန့်ကတော့ဒီနေ့ဟိုနေ့ကပဲ Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးဝေဖန်ခဲ့တဲ့အပေါ်အရှော့မပေးခဲ့ပါဘူးအောက်လွှတ်တော်မှာဆုံးဖြတ်ချက်ကိုကန့်ကွက်မဲ့ပေးခဲ့ကြတဲ့ Republican ကိုယ်စားလှယ်ကိုလည်းတမန်ကမနေ့နောက်ပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေချီးကျူးစကားပြောဆိုခဲ့ပါတယ
်တမန်ဒေါ်နယ်ထရမ့်ကဒီမိုကရက်ပါတီဝင်အမျိုးသမီးလွှတ်တော်အမတ်၄ဦးကိုသူတို့မူရင်းနိုင်ငံတွေကိုပြန်ကြဖို့ Twitter လူမှုကွန်ရက်ကနေရေးသားခဲ့တဲ့အပေါ်ဒီမိုကရက်ပါတီဝင်အများစုနဲ့သမ္မတရဲ့ Republican ပါတီဝင်တချို့တို့ကလူမျိုးရေးခွဲခြားဆက်ဆံတဲ့ပြောဆိုမှုအဖြစ်သတ်မှတ်ကြပါတယ်။အဲ့ဒီအမျိုးသမီးအမတ်၄ဦးဟာအမေရိကန်နိုင်ငံကိုမုန်းတီးသူတွေဖြစ်ကြောင်းနဲ့ဒီနိုင်ငံမှာမပြောရင်သူတို့ရဲ့မူရင်းနိုင်ငံတွေကိုပြန်သွားကြဖို့သမ္မတထွန်းကတိုက်ခိုက်ပြောဆိုခဲ့တာပါ။အဲ့ဒီ၄ဦးထဲက၃ဦးဟာအမေရိကန်မှာမွေးဖွားသူတွေဖြစ်ပြီးကျန်တဦးဖြစ်တဲ့မနီဆိုတာပြည်နယ်ကလွတ်တော်အမအေလန်အိုမာကတော့ဆိုမာလီယာနိုင်ငံမှာမွေးဖွားသူဖြစ်ပြီးကလေးဘွားကအမေရိကန်ကိုမိသားစုနဲ့အတူရွှေ့ပြောင်းလာခဲ့ပြီးတဲ့နောက်နိုင်ငံသားခံယူထားသူဖြစ်ပါတယ်။ဒီအမျိုးသမီးအမ၄ဦးစလုံးဟာသမ္မတထရန့်ကိုအပြင်းထန်ဝေဖန်ပြောဆိုနေကြသူတွေဖြစ်တဲ့အပြင်သူ့ကိုတရားစွဲဆိုဖို့တောင်းဆိုနေသူတွေလည်းဖြစ်ပါတယ်။လူပြူကြီးဆိုးရွားဝါဒီတွေနဲ့တခြားအဆွန်ရောက်ဝါဒီတွေကတော့သမ္မတထရန့်ရဲ့အခုလိုပြောဆိုမှုကိုကြိုဆိုလိုက်ကြပြီး2016ခုနှစ်ကသူကိုမဲပေးခဲ့မိတာမှန်ကန်ကြောင်းလူမှုကွန်ရက်တွေနဲ့အင်တာနက်ဆမ်မနာတွေပေါ်မှာရေးသားပြောဆိုနေကြပါတယ်။သမ္မတရဲ့အဲ့ဒီလိုတိုက်ခိုက်ပြောဆိုမှုဟာလူမျိုးရေးခွဲခြားဆက်ဆံတဲ့ပြောဆိုမှုဖြစ်ပြီးလူပြည်မဟုတ်သူတွေအပေါ်ကြောက်ရွံ့စိတ်နဲ့အမုန်းတရားနဲ့အမုန်းတရားပိုချီးထွားစေမဲ့ပြောဆိုမှုဖြစ်တယ်လို့သတ်မှတ်ပြီးတော့အင်္ဂါနေ့ကအောက်လွှတ်တော်မှာမဲခွဲရှုံချခဲ့ကြပါတယ
်။ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေဥပဒေမဲ့တပ်ဖြတ်ခံရမှုတွေအတွက်မြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ဘက်ဆိုင်ရာထိတ်တန့်ခေါင်းဆောင်တွေကိုအမေရိကန်ကပိတ်ဆို့တံခတ်အရေးယူလိုက်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းဗိုလ်ချုပ်တန်းဗိုလ်ချုပ်အောင်နဲ့မိသားစုဝင်တွေကိုအမေရိကန်ကိုပြည်ဝင်ခွင့်တားမြစ်တဲ့အစီအစဉ်ကိုတော့မနေ့ကပဲနိုင်ငံခြားရေးဝန်ကြီးဌာနကကြေညာလိုက်တာပါ။မြန်မာနိုင်ငံကအစီအမံဆုံးစစ်ဖက်ဆိုင်ရာအရာရှိတွေကိုအရေးယူလိုက်တဲ့အစီအစဉ်ဖြစ်နေကြေညာရမှာတော့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုမြန်မာစစ်ရကအရေးယူတာမျိုးမရှိသလိုမြန်မာစစ်တပ်ကနိုင်ငံထဲမှာလူခွင့်ရေးချိုးဖောက်မှုတွေဆက်လက်ကျူးလွန်နေတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်စိုးရိမ်နေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုထားပါတယ် ရူဝင်ဂျာရီကိုတုတ်တင်ရှင်းလင်းတဲ့စစ်စင်ရေးတွေအတွင်းအင်းတင်ကြီးရွာမှာဥပဒေမဲ့တပ်ဖြတ်မှုကျူးလွန်ခဲ့သူစစ်သည်တွေကိုဗိုလ်ချုပ်မှုရေးမင်းအောင်လှိုင်ပြန်လွတ်ပေးခဲ့တာဟာတာဝန်ခံမှုတွေအကြီးအကျယ်အားနည်းတာကိုပြသတဲ့နမူနာတစ်ခုဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။ရင်းကြဆိုတဲ့အသုံးလုံးကိုတရားဝင်လက်မခံတဲ့မြန်မာဆွေရနဲ့စစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတော့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတွေကိုဖော်ထုတ်အရေးယူတာတွေရှိခဲ့တဲ့အကြောင်းလဲပြောဆိုထားကြပါတယ်။ဒီချိန်ထဲမှာပဲအမေရိကန်နိုင်ငံကအကူအညီပေးရေးအေဂျင်စီ USAID ရဲ့အကြီးအကဲမတ်ဂရင်းကလည်းရင်းကြတွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားခဲ့တာတွေနဲ့ရခိုင်ပြည်နယ်မှာကြံနေသေးတဲ့သူတွေကလည်းအချင်းစခန်းတွေမှာနေရတယ်လို့အခြေအနေမျိုးတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းမနေ့တုန်းကပဲပြောဆိုခဲ့တာပါ။ရင်းကြရီပေါ်ဆန့်ကျင်တဲ့တွေ့ထုတ်လုံဆော်သူအုပ်စုတွေကိုလည်းအစိုးရကလက်ပတ်ကြည့်နေတဲ့အကြောင်းဝါရှင်တန်မှာပြုလုပ်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ညီလာခံမှာပြောဆိုသွားတာဖြစ်ပါတယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်55ဦးကော်မတီကတင်သွင်းထားတဲ့အစီအခံစာထောက်ခံပွဲကိုဒီကနေ့ရန်ကုန်မြို့တော်ခမရှိမှာကျင်းပခဲ့ပါတယ်။ဒီဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံကြောင်းဆန္ဒဖော်ထုတ်ပွဲကိုထောင်နဲ့ချီတဲ့ပြည်သူတွေတက်ရောက်ခဲ့ကြတာပါ။ဒီခန္ဓာကိုတက်လာသူတဦးကတော့သူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ်။
ကျွန်တော်တို့တိုင်းပြည်ကလူတွေညှဉ်းညွတ်တကယ်ပြင်းနိုင်တယ်ကျွန်တော်ပြည်သူတွေအားလုံးညှဉ်းညွတ်ဖို့ပဲလိုတယ်ညှဉ်းညွတ်ရင်ပြင်းနိုင်တယ်ပြင်လို့မရတာဘုရားဟောတရားပဲရှိတယ်ကျန်တာကုန်ပြင်လို့ရတယ်ကျွန်တော်တို့ပဲတက်တယ်ပြောချင်တယ်ဘုရားဟောတရားဒေသနာတစ်ခုမှပြင်လို့မရဘူးဒါဘုရားဟောတဲ့နှောင်းချစ်ဖွဲ့စည်းပုံအခြေခံအခုတည်းမဟုတ်တဲ့ပြင်ကိုပြင်လို့ရတယ်လို့ကျွန်တော်ပြောချင်တယ်အဲ့ဒါက
အလားတူထောက်ခံဆန္ဒဖော်ထုတ်ပွဲတွေကိုတခြားမြို့ကြီးတွေမှာဒီပိုင်းနဲ့ကျင်းပခဲ့ကြသလိုတံပြန်ဆန္ဒဖော်ထုတ်ပွဲကိုလည်းရန်ကုန်နဲ့တခြားနေရာတွေမှာပြုလုပ်ခဲ့တယ်လို့သိရပါတယ်။နိုင်ငံရေးပါတီအသီးသီးနဲ့တမရတော်ကိုယ်စားလှယ်အစုအဖွဲ့ကပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်55ဦးပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း 3,965 ချက်ကိုတနင်္လာနေ့ကပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအခန်း7ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခန်းပါပုံမှန်436ကကြီးမှာအရေးကြီးပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ရဲ့သဘောတူညီချက်ရယူဖို့နဲ့အဲ့ဒီနောက်ပြည်လုံးကျဆန္ဒခံယူပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်စန္ဒမဲနဲ့ပြင်ဆင်ရမယ်လို့ဖော်ပြထားတာကြောင့်ဒီအချက်ဟာအရေးကြီးဆုံးအချက်ဖြစ်မယ်လို့လွှတ်တော်အမတ်တချို့ကသုံးသပ်ပြောဆိုကြပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်တွင်မှာအကြိတ်နဲ့ဆွေးနွေးနိုင်ပွဲရှိတဲ့တင်ပြချက်တစ်ခုကတော့တပ်မတော်သားလွတ်တော်ကိုယ်စားလှယ်ပါဝင်မှုရှော့ချဖို့ပဲဖြစ်ပါတယ်။ NLD ပါတီကနောက်တစ်ကြိမ်နောက်တတိယကြိမ်လွတ်တော်တက်တန်းမှာတပ်မတော်သားပါဝင်မှုကို500ခန့်နှုန်းစရုတ်တအကြိမ်တက်တန်းမှာ100ခန့်နှုန်းနဲ့ပြင်စမအကြိမ်တက်တန်းမှာ900ခန့်နှုန်းထားရှိဖို့တင်ပြထားတာဖြစ်ပါတယ်။တပ်မတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရရင်တော့ဖွဲ့စည်းပုံပြင်ဆင်ရေးဟာအခက်အခဲရှိနိုင်ပါတယ်။
အန်တဲ့ညနေဘက်မြမဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အသံမြမဘာသာအစီအစဉ်ရဲ့ပုံထူးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဆူရနိုင်ငံမှာအာနာခေါ်ရီဒီလာဆမ်းမိုက်သဘောတူညီချက်ရဲ့ဒစီတပိုင်းဖြစ်နိုင်ငံရေးကြီးညာစံတန်းတစ်ဆောင်ကိုအာနာသိန်းစစ်ကောင်စီနဲ့ဒီမိုကရေစီညွန်မောက်ဖွဲ့ကကိုယ်စားလှယ်ဒီနေ့ပဲလက်မှတ်ရေးထိုးကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာကြီးညာစံတန်းတစ်ဆောင်ကိုလည်းအစောဆုံးတောက်ချနေလာမှလက်မှတ်ထိုးမယ်လို့မျှော်လင့်ရပါတယ်။ဆူရနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အိုမာအယ်ဘာရှားကိုစစ်တပ်ကဖယ်ရှားလိုက်ပြီးတဲ့နောက်လက်နက်ချေမတီးမငြိမ်အခြေအနေတွေကြုံခဲ့ရပြီးနိုင်ငံရေးအရာအသွင်ကူးပြောင်းရေးလုပ်ငန်းတွေအခုစတင်လိုက်တာပါ။အနာခေါ်ရေးအစီအစဉ်မှာတော့ရွေးကောက်ပွဲတစ်ထိကျင်းပမဲ့အချိန်ထိ၃နှစ်ကြာတိုင်းပြည်ကိုအုပ်ချုပ်သွားမဲ့ပူတွဲကောင်စီတရဲ့ဖွဲ့စည်းရေးလည်းထည့်သွင်းထားပါတယ်။ဇွန်လထဲမှာစစ်တပ်ကဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တဲ့ဖြစ်စဉ်ကိုတရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့လည်းနှစ်ဖက်ကြားသဘောတူခဲ့ကြတာပါ။ဆန္ဒပြပွဲတွေအတွင်းနှိမ်နှင်းရမှာလူ62ဦးသေဆုံးကြောင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပေမဲ့ဆန္ဒပြပွဲစီစဉ်သူတွေဘက်ကတော့သေဆုံးသူ128ယောက်ထိရှိတယ်လို့လည်းပြောဆိုထားကြပါတယ်။
အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ2008ခုနှစ်ကအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ခဲ့တဲ့အဖွဲ့ကိုစတင်တီထောင်သူလို့ဆွဆွဲခံထားရသူပါကစ္စတန်ဘာသာရေးကောင်းဆောင်ဟာသူ့နိုင်ငံမှာဖမ်းဆီးခံရပါပြီ။အဲဒီဘာသာရေးကောင်းဆောင်ဟာဖစ်ဆာယီဆိုသူကိုပန်ဂျပ်ပြည်နယ်ဂူဂျရန်ဝါလာမြို့မှာဒီကနေ့ဖမ်းဆီးလိုက်ကြောင်းပါကစ္စတန်အာဏာပိုင်တွေကပြောပါတယ်။ သူတီထောင်ခဲ့တဲ့ Lashkar e Taiba အဖွဲ့ကအိန္ဒိယနိုင်ငံရဲ့ဗန်ဒိုင်းအခြေချဖြစ်တဲ့မွန်မိုင်းမြို့ကဟိုတယ်တစ်ခုကိုလေးရကြဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာကြောင့်လူပေါင်း190ကျော်သေဆုံးပြီး300ကျော်ထိခိုက်ဒဏ်ရာရခဲ့တာပါ။ Hafiz Saeed ကိုဖမ်းဆီးနိုင်ရေးသတင်းအချက်အလက်ပေးနိုင်သူကိုဒေါ်လာ10သန်းဆုချမယ်လို့အမေရိကန်ပြည်ထောင်စုကကြေညာထားတာပါ။ပါကစ္စတန်ဝန်ကြီးချုပ် Imran Khan အမေရိကန်ပြည်ထောင်စုကိုမလာခင်ရပ်ပိုင်းလိုမှာပဲ Saeed ကိုဖမ်းဆီးမိလိုက်တာဖြစ်ပါတယ်။
နျူကလ িয়ার လက်နက်တက်ဆင်နိုင်တယ်လို့အမေရိကန်ကယူဆထားတဲ့ပက်ထရင်တန်မစ်ဆိုင်းတုံးတွေကိုအီရန်နိုင်ငံကစမ်းသပ်မှုတွေမလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်။မစ်ဆိုင်းတုံးအစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးဖို့အီရန်နိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပြီးနောက်မှာပဲသမ္မတထရန့်ကတုံ့ပြန်လိုက်တာဖြစ်ပါတယ်။နျူကလ িয়ার လက်နက်မထုတ်လုပ်ဖို့အပြင်လက်ရှိ2015ခုနှစ်နိုင်ငံတကာသဘောတူညီချက်အရအီရန်နိုင်ငံအနေနဲ့ပက်ထရင်တန်မစ်ဆိုင်းတုံးတွေစမ်းသပ်ခွင့်မရှိတဲ့အကြောင်းမနေ့တုန်းကအင်ဂျီရိုမှအစိုးရဖွဲ့အစည်းအဝေးပွဲအတွင်းဒိန်းတောက်တွေကိုပြောဆိုလိုက်တာပါ။ဒီရန်နျူကလ িয়ার အရေးကမ္ဘာ့အင်အားကြီးနိုင်ငံ၅နိုင်ငံနဲ့ချုပ်ဆိုခဲ့တဲ့2015ခုနှစ်သဘောတူညီချက်ကိုအတည်ပြုလက်ခံထားတဲ့ကုလသမဂ္ဂလူညုံရေးကောင်စီကတော့နျူကလ িয়ার ထိပ်ဖို့တက်ဆင်နိုင်တဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေမလုပ်ဖို့တိုက်တွန်းထားပြီးအတိအကျလိုက်နာဖို့ပြဋ္ဌာန်းထားတာမျိုးတော့မရှိပါဘူး။သဘောတူညီချက်အရဒီရန်ပေါ်နိုင်ငံတကာကပိတ်ဆို့တံခါးမှုတွေကိုရှော့ပေါ်ပေးပြီးအပြန်အလှန်အနေနဲ့ယူရန်နိုင်ငံကနျူကလ িয়ার အစီအစဉ်တွေကိုလက်နက်အဆင့်ထိမထုတ်လုပ်နိုင်အောင်ရှော့ချပေးထားမှာပါ။ယူရန်နိုင်ငံကတော့နျူကလ িয়ার အစီအစဉ်တွေကငင်းချင်းနဲ့ရည်ရွယ်ချက်နဲ့သာဖြစ်တယ်လို့မစ်ဆိုင်းတုံးအစီအစဉ်ကလည်းကာကွယ်ရေးအတွက်သာဖြစ်တဲ့အကြောင်းတစ်လျှောက်လုံးပြောဆိုထားတာလည်းဖြစ်ပါတယ်။သမ္မတထရန့်ကတော့ယူရန်နဲ့သဘောတူညီချက်ဟာပျော်ပြောင်းလုံးနဲ့ဆိုပြီးပြီးခဲ့တဲ့နှစ်ထဲမှာပဲနှုတ်ထွက်ခဲ့တယ်လို့ယူရန်ရဲ့အပြုမူတွေပြောင်းလဲလာဖို့နဲ့သဘောတူညီချက်အတိတ်ရဲ့ရေးဆွဲဖို့ဖိအားပေးတဲ့အနေနဲ့ပိတ်ဆို့တံခါးမှုအတိတ်ကိုလည်းပြန်လည်ချမှတ်ခဲ့တာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံအတွင်းအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အရှေ့လက်ပိုင်းဒေသမှာရှိတဲ့သူတို့ရဲ့ဆေးကန်းတွေကိုတာလီဘန်အဖွဲ့ကပိတ်ခိုင်းခဲ့တာကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ထောင်ပေါင်းများစွာသောဒေသခံတွေလိုအပ်နေတဲ့ဆေးကုသမှုနဲ့ကျန်းမာရေးဆောင်ရှောက်မှုတွေပေးနိုင်တော့မှာမဟုတ်ဘူးလို့နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကဝါဒခရိုင်အတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်သူတို့အဖွဲ့ရဲ့ဝန်ထမ်းသေဆုံးသွားခဲ့ရပြီးတဲ့နောက်မှာအာဖဂန်အကူအညီပေးရေးဆွေတင်ကော်မတီ CSA ကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောကြားလိုက်တာဖြစ်ပါတယ်။သူတို့ဆေးကန်းကိုဝန်ရောက်တိုက်ခိုက်ခဲ့တဲ့အတွက် CSA ဝန်ထမ်းဆရာဝန်တဦးအပါအဝင်လူလေးဦးသေဆုံးသွားခဲ့ပြီးနောက်ထပ်တဦးလည်းပျောက်ဆုံးနေကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဝါဒခရိုင်အတွင်းကဒေသ၉ခုမှာဖွင့်ထားတဲ့ CSA ဆေးကန်းပေါင်း89ခုတည်းက52ခုကိုတာလီဘန်တွေကအာရမပိတ်ခိုင်းခဲ့တာကြောင့်နေ့စဉ်လူနာပေါင်း 6,000 နီးပါးစေကူတမှုမရနိုင်တော့ဘူးလို့ဆိုပါတယ်။ဇူလိုင်လ10ရက်နေ့ကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကိုအမေရိကန်နဲ့အာဖဂန်အစိုးရတပ်ဖွဲ့တွေကပူးတွဲပြုလုပ်ခဲ့ခြင်းဖြစ်ကြောင်းတာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောကြားလိုက်ပြီး CSA စေကန်းတွေပိတ်ပေးဖို့သူတို့ရဲ့တောင်းဆိုချက်ဟာတရားမျှတကြောင်းပြောပါတယ်။ CSA အဖွဲ့ကိုအစိုးရလိုလားတဲ့တပ်ဖွဲ့တွေကမကြာခဏတိုက်ခိုက်လေရှိပေမဲ့ဒါကိုဟန်တာပေးရေးအမေရိကန်နဲ့နိုင်ငံတကာအတန်းဝိုင်းကိုတောင်းဆိုပေးဖို့ CSA အဖွဲ့ကဆွေဒင်အစိုးရကိုထိထိရောက်ရောက်ဖိအားပေးတောင်းဆိုခဲ့ခြင်းမရှိဘူးလို့တာလီဘန်ပြောခွင့်ရက VOA ကိုပြောပါတယ
်ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလှိုင်တို့ပြောပြပေးကြတာပါရှင်အခုဆက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်မြန်မာစစ်ဖက်ခေါင်းဆောင်လေးဦးကိုအမေရိကန်ပြည်ထောင်စုကပြည်ဝင်ခွင့်ပိတ်ပင်အရေးယူခဲ့တာနဲ့ပတ်သက်ပြီးတော့ Standard Army တိဆောက်ဖို့ကြိုးစားနေတဲ့မြန်မာတပ်မတော်ဂုံတိုက်ခါကိုထိခိုက်စေတယ်လို့မြန်မာစစ်တပ်ဘက်ကတုံ့ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ခဲ့တဲ့ဆိုတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတပ်မတော်ဘက်ကစုံစမ်းစစ်ဆေးအရေးယူတာတွေရှိနေတာကြောင့်ဒီဆောင်ရွက်ချက်တွေအပေါ်မှာလည်းလေးစားဖို့လိုမယ်လို့ပြောဆိုလိုက်ပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်ထိပ်ပိုင်းခေါင်းဆောင်၄ဦးကိုဒီလ16ရက်နေ့ကဒဏ်ခတ်ပိတ်ဆို့မှုအသစ်ချမှတ်ခဲ့တာဖြစ်ပါတယ်ဒီဒဏ်ခတ်ပိတ်ဆို့မှုဟာဒဏ်ခတ်ခံရသူတွေနဲ့သူတို့မိသားစုဝင်တွေကိုအမေရိကန်နိုင်ငံအတွင်းတော်လာခွင့်ကိုပိတ်ပင်ဖို့ရှိနေတာဖြစ်ပါတယ်ဒီလိုတန်ခတ်မှုနဲ့ပတ်သက်ပြီးတမ်ရော့သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အတွင်းရေးမှူးဘုံမှုချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပါတယ
်ဒီလိုတဲ့ကိစ္စတွေကတော့ရောက်တတ်တာတော့ကျွန်တော်ဆက်မပြောချင်တော့ဘူးအဓိကတော့ဘယ်တော့ဒီပုံပေါ်ကိုဆောင်ရှင်းအားပြင်တော့တက်ရောက်မှုရှိလားတက်ရောက်မှုမရှိလားလို့လည်းကျွန်တော်အရင်ပြောလို့ဒီကတမ်ရော့အနေနဲ့ကဆန္ဒအမှုပြောင်းတာတမ်ရော့ရဲ့ကုန်ကြေးခါတော့ဒါဟုတ်ပါဒီကနေ့ဒီကနေ့တော့ထိခိုက်တယ်လို့ပြောပါ
ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်2015ခုနှစ်နဲ့2018ခုနှစ်တွေမှာဖြစ်ပွားခဲ့တဲ့ပြည်ပခတွေဟာဒေသခံတိုင်းရင်းသားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကစတင်တာမဟုတ်ကြောင်းတမရော်အနေနဲ့တိုင်းရင်းသားတွေကိုကာကွယ်ဖို့နဲ့နေမြေဒေသလုံခြုံရေးအတွက်ဆောင်ရွက်ခဲ့တာသာဖြစ်ကြောင်းပြောပါတယ်ဒီလိုဆောင်ရွက်ရမှာလူခွင့်ချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေရှိခဲ့တယ်လို့ဒီအပေါ်မှာတမရော်ကစုံစမ်းစစ်ဆေးရည်ယူဆောင်ရွက်တာတွေလှုပ်ဆောင်ခဲ့တာကြောင့်ဒီဆောင်ရွက်မှုတွေအပေါ်မှာလေးစားဖို့လိုမှာဖြစ်ကြောင်းလည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကဆက်ပြောပါတယ
်။ဒါနဲ့ပတ်သက်ပြီးလူခွင့်ချိုးဖောက်တာတို့ဆက်နဲ့ဆွဆွဲချက်တွေရှိပါတယ်။ဒီဘော်ဒီမှာလည်းကျွန်တော်ရည်ယူရှိတာအောင်ရှိဒုတိယပုဂ္ဂိုလ်တယောက်ဦးဆောင်တဲ့ဆောင်ရွက်စစ်ဆေးခုံရုံးဖွဲ့နဲ့ကျွန်တော်ဆောင်ရွက်စစ်ဆေးခဲ့တဲ့တပ်ပိတွေနဲ့ရည်ယူရတယ်ဒီဥပဒေတွေကတို့နိုင်ငံတကာအဖွဲ့အစည်းတွေကိုကျွန်တော်တို့ပေးခဲ့ရှိတယ်။အခုချိန်ကြီးလည်းကျွန်တော်ပြည်ပြပေးခဲ့ဆုံးကစဉ်းစားလို့ကိုယ်တို့တောက်ဦးဦးဒီဆုံးမစတိခုံလုံးနဲ့ထုတ်ဆောင်ပြရရှိတယ်။အဲ့ခုံကတော့ကျွန်တော်မြင်ရင်ကောင်းအောင်စီစဉ်ပေးခဲ့တာဒီချူလန်ကားထဲမှာခုတစ်ချိန်သွားတာနဲ့တစ်ချိန်ရှိပြီပေါ့။ဒါဒီကျွန်တော်ဆောင်ရွက်နေရရှိတယ်။အရေးယူဆောင်ရွက်မှုတွေကဆောင်ရွက်နေရရှိတယ်။ဘယ်လိုမျိုးကျွန်တော်ဆောင်ရွက်နေရတဲ့ကိစ္စတွေလဲ။ကျွန်တော်ရဲ့ကြားစီရင်နဲ့
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအခုလိုထုတ်ပြန်လိုက်တဲ့အပေါ်မှာမြန်မာနိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ရခိုင်နဲ့ပတ်သက်တဲ့ကိစ္စကလည်းဘာမှပြောတဲ့အရေးမူကမလုံးနိုင်ဘူးလေ။မလုံးနိုင်တဲ့ချိန်ဒီအောက်မှာအခုဗိုလ်ချုပ်ကြီးမဲအောင်လိုင်းလို့ရလှုပ်ရှားမှုကလည်းဒီအမေရိကန်နဲ့နောက်ဥရောပပြင်ပမှာရှိနေတဲ့တိုင်းပြည်သူတော်တော်များများကိုတန်တမာရေးစီစဉ်ပြီးတော့ပြနောက်ပြီးဆွေးနွေးနေပြီးဝယ်မှုကိစ္စအစီအစဉ်လေးလုပ်ဒီအကြောင်းဆွေးနွေးပြီးအောက်မှာဆက်တူးချလိုက်တာလို့ထင်ပါတယ်ကျော်ရင်တော့နိုင်ငံတိုင်းမူဝါဒရောက်ဖို့ရည်တင်းတယ်လို့ကျွန်တော်တော့မြင်ပါတယ်ဗျနော
်ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းကလည်းရခိုင်ပြည်နယ်မြောက်ပိုင်းစစ်စင်ရေးတွေမှာအစ္စလာမ်ဘာသာဝင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ဒုတိယဗိုလ်ချုပ်ကြီးတူဦးအပါအဝင်တမ်ရော်အစင်းမြင့်အရာရှိတချို့နဲ့နေကြားဆောင်တပ်ဖွဲ့မှုတူဦးကိုအရေးယူတန်ခတ်တာတွေရှိခဲ့ပါတယ်။အမေရိကန်ဆိုရကဒီလိုအရေးယူတာတွေရှိနေချိန်မှာပဲရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတမ်ရော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်ကောင်းဆောင်6ယောက်ကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလုံခြုံရေးကောင်စီကိုတင်ပြတာတွေရှိခဲ့ပေမဲ့မြန်မာဆိုရဘက်ကတော့လက်ခံခဲ့ပါဘူး
။ကိုမိုးစောသတင်းပေးပို့ထားတာပါ။အခုကျမတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုဓာတ်ရိုက်လွှင့်အစီအစဉ်ကို VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voenews.com မှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲထုတ်လွှင့်ပေးချင်ပါတယ်။ချင်းပြည်နယ်ပလဝါမြို့နယ်အတွင်းမှာဘင်္ဂလားဒေ့ရှ်နယ်စပ်အနီးမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့အစည်းမှမနေ့ကတိုက်ပွဲနှစ်ချိန်ဖြစ်ပွားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီဒေသအတွင်းမှာတိုက်ပွဲကြောင့်စစ်ပီးရှောင်ကြီးရသားတွေပို့ပြီးတော့တိုးလာပြီးတော့ဒုက္ခသည်တွေအတွက်စာဝတ်နေရေးအခက်အခဲတွေ့နေတဲ့အခြေအနေမှလည်းရှိနေပါတယ်။ VOE သတင်းတောင်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ချင်းပြည်နယ်ပလဝါမြို့နယ်အတွင်းမှာမြန်မာစစ်တပ်တွေအင်အားဖြည့်တင်းပြီးအေအေတပ်ဖွဲ့ကိုပိတ်ဆို့နေတာတပတ်ကျော်ကြာပြီးအခုလိုစိုက်ပွဲဖြစ်ပွားခဲ့တာပါ။ချင်းပြည်နယ်ပလဝါမြို့နယ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားမနေ့ကနှစ်ကြိမ်တိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မနေ့ကမှဒီ83.82ကြာပါလား။အဲ့ဒါ OP1 နဲ့မိတာပေါ့။အဲ့ဒီမှာတိုက်ပွဲတစ်ကြိမ်ဖြစ်တာရှိတယ်။ဒီမှာစစ်တပ်ရဲ့ဒီစစ်ကြောင်းတစ်ခုကိုကျွန်တော်တို့ဖွဲ့စည်းနေပြီးတော့ဒါဝင်အောင်ပိတ်ခဲ့ကြ။အဲ့ဒီမှာဒီမှာစစ်တပ်ဖက်ကနေပြီးတော့နှောက်ဦးဟိုကြာဆုံးတာရှိတာပေါ့နော်။နောက်တန်းရတာလည်းရှိတယ်။နောက်တစ်ကြိမ်ဖြစ်တာရှိသေးတယ်။အဲ့ဒီဘင်္ဂလားမြန်မာမျိုးပေါ့။အဲ့ဒီ PR ရဲ့ဒီမြောက်ဖက်ပေါ့နော်။အဲ့ဒီမှာလည်းပဲဒီမှာစစ်တပ်ဖက်ကတော့ကြာဆုံးတဲ့ဥစ္စာတဦးရှိတယ်။
မနေ့ကဖြစ်ပွားတဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေရှိနေတယ်လို့ AA ဘက်ကပြောဆိုနေပေမဲ့တိကျအတည်မပြုနိုင်သေးပါဘူး။တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထွန်းကတော့ခုလိုတည်ပြုပြောပေမဲ့မြန်မာစစ်တပ်ဘက်ကထိခိုက်မရှိဘူးလို့ဆိုပါတယ
်။လောက်ပါရောက်ကျန်တာဘူးအဲ့မှာတော့ဖြစ်ခဲ့တာတော့ရှိရပြ။ပုံမှန်မှာလည်းတစ်ခါထိခိုက်ကြဆုံးမှုတော့ဘူးမရှိပါဘူး။
မြန်မာစစ်တပ်နဲ့ AA ဖွဲ့တို့တိုက်ပွဲတွေခုလိုဖြစ်နေတာကြောင့်ပလဝါမြို့နယ်တွင်စစ်ဘေးရှောင်ရွာသားတွေလည်းသိုးပွားလာနေပါတယ်။လက်ရှိပလဝါမြို့နယ်တွင်စစ်ဘေးရှောင်အခြေအနေကိုတော့ပလဝါမြို့နယ်ကူညီပေးရေးဖွဲ့ဥက္ကဋ္ဌဦးဝေတန်းကခုလိုပြောပါတယ
်။ရှောင်းကြီးကအခုလက်ရှိကျွန်တော်တို့စီးရဆီ2000ကျော်ပြည်သူကတခြားတခြားမှာပေါင်းသွားကြတယ်။တခြားမှာပြောင်းရွှေ့ကြသူတို့လောက်ကရရှိနေနေရတယ်ဖြစ်ကြတယ်။
ပလဲဝကူညီပေးဖွဲ့ရဲ့စည်ရင်ရနှောင်းကျော်ရာရှိတဲ့ဆိုပေမဲ့ဘင်္ဂလားဒေ့နယ်စပ်နဲ့တခြားနေရာရွှေပြောင်းသူတွေရဲ့စည်ရင်မပါသေးဘူးလို့သူကဆိုပါတယ်စစ်ဆောင်များစုနေတိုင်းတဲ့မိစာကြီးရွာမှာကုန်းပြင်ကင်းတလင်းပြီးတောင်ရင်ခံဝနဲ့ဆက်လိုင်းဝဆက်တဲ့ကြီးရွာကချင်းပြည်သူ630ရှိဦးတို့နေထိုင်ကြပြီအစိုးရဘက်တပ်မတော်နဲ့ဘာသာရေးဖွဲ့စည်းတွေကနေကူညီထောက်ပံ့မှုတချို့ရရှ ခုလုံနေတဲ့ကင်းသလင်းရွာတာဥစမန်းကတော့ဂျုံညာချပန်းလုပ်တွေလုပ်ပြီးဝန်စာဖြည့်ရှင်းနေရတယ်လို့ဆိုပါတယ
်။ရောက်လာတဲ့အချိန်မှာတော့ကျွန်တော်တို့မှတောင်ရလည်းမရှိတော့ဘူးဆရာ။ဘာမှလည်းစားတော့ဘူးလည်းအချိန်မရှိတော့ဘူး။တောင်ရလည်းမလုပ်တော့ဘူးဆိုရင်ကျွန်တော်တို့ကအလုပ်လည်းတက်တာလည်းမဟုတ်ဘူး။အဲအငားလိုက်တယ်အငားလိုက်ဖို့ရှိရင်အငားလိုက်တယ်။အဲပက်ရှင်ရှာတာတော့ဘုဖက်ကလူကတောင်ရမှာအဲ့လိုအငားခေါ်တာပေါ့။အဲတေးတွေပါတယ်ကြောက်တွေပါတယ်ထိုင်ကျွန်တော်အဲ့လိုထိုင်ကြတယ်
2015ခုနှစ်နောက်ပိုင်းကစပြီးတော့မြန်မာသမတော်နဲ့အီအဖွဲ့တို့စိုက်ပွဲဆက်တင်ဖြစ်ပေါ်လာပြီးနောက်ပိုင်းပလဝမြို့နယ်အတွင်းကြေးရွာတချို့ကရွာသားတွေစစ်ဘေးသိမ်းရှောင်နေရတာအခုဆိုဥယျာဉ်3000နီးပါးရှိလာပြီလို့အကူအညီပေးအဖွဲ့တွေကခန့်မှန်းထားပါတယ်လက်ရှိပလဝမြို့နယ်တွင်စံတယူဖွဲ့ကိုအာဏာပိုင်တွေကနေကန့်သတ်ထားတဲ့အခြေအနေကြောင့်ဒေသခံကြေးရွာသားတွေအနေနဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
တော်ရရှိများရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းကဏ္ဍကိုတဖြည်းဖြည်းလျှော့ချသွားဖို့အပါအဝင်2008ဖွဲ့စည်းပုံဥပဒေပြင်ဆင်တော်တော်မှတည်သွင်းခဲ့ပြီးတဲ့နောက်မှာပဲနိုင်ငံရေးအရအားပြိုင်မှုတွေလည်းထွက်ပေါ်လာနေပါတယ်။ဖွဲ့စည်းပုံပြင်ရေးမှာအဓိကအဟန့်ကြားလို့မြင်နေကြတဲ့တပ်မတော်အနေနဲ့လူဝဲလို့ပြင်မယ်ဆိုရင်ကန့်ကွက်ဖို့မရှိကြောင်းကာဝေးရေးဦးစီးချုပ်ကိုယ်တိုင်ပြောထားမှုပဲ။အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလိုလားနေတယ်လို့ပြင်ဆင်နိုင်မဲ့အလားအလာဘယ်လောက်များရှိပါသလဲ။မဖြစ်မနေပြင်ဆင်ရပါရရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ခရီးရန်ဖျားเจ้าတွေဗလီတွေနဲ့ဂျူးဖျားเจ้าတွေကိုတိုက်ခိုက်မှုတွေကနေအသက်မတည်ချင်ရင်သူတွေနဲ့အတူနိုင်ငံပေါင်းတရာကနိုင်ငံခြားရေးဝန်ကြီးတွေဟာဝါရှင်တန်ဒီစီမှာအင်္ဂါနေ့ကစပြီးတော့၃ရက်ကြာကျင်းပနေတဲ့ဘာသာရေးလွတ်လပ်ခွင့်ညီလာခံကိုတက်ရောက်ခဲ့ကြပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ကမ္ဘာတဝန်းဘာသာပေါင်းစုံတည်ရှိမှုအပေါ်နားလည်လက်ခံမှုလေးစားသမှုရှိကြဖို့ညီလာခံတက်ရောက်သူတွေကတောင်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်လို့လည်း USAID အကြီးအကဲကပြောသွားပါတယ်။VOA ရဲ့တန်တမန်ရေးရာသတင်းတောက်စင်ဒီစိန်ပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးတော့ကိုကျော်ကျော်သိန်းကပြောပြပေးပါရှင်
။ဘာသာရေးဝတ်ပြုစုတောင်းရနေရာတွေမှာတိုက်ခတ်မှုတွေနဲ့လူသေးဆုံးတဲ့ဖြစ်တွေရှိထားခြင်းမတူကွဲသွားတဲ့ဘာသာဝင်ပေါင်းစုံတညီညွတ်တဲ့ရည်တည်ကြဖို့ရည်ရွယ်ပြီးဒီဘာသာရေးလက်ခွင့်ညီလာခံကိုကျင်းပတာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့ဘာသာရေးလက်ခွင့်ဆိုင်ရာတန်မတ်ကြီးဆန်ဘရောင်းဘက်တို့ကပြောပါတယ်
။ All people from every place on the globeMust be permitted to practice their faith openly.
ကဘာတဝန်းနေရာတိုင်းကလူတိုင်းဟာသူတို့အိမ်တွေမှာပုစုစုတောင်းရာနေရာတွေမှာလူတို့စုဝေးရာနေရာတွေမှာသူတို့ကိုယ်ဝယ်ယုံကြည်ရာကိုအတားအဆီးမရှိလှုပ်ဆောင်ဖို့နဲ့သူတို့ယုံကြည်ခြင်းရာကိုယုံကြည်ခွင့်ပြုရပါမယ်
။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်လူနည်းစုရဲ့ဖြစ်နဲ့ပတ်သက်လို့ထည့်ပြောသွားသူကတော့နိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာ American Agency USAID အကြီးအကဲ Mark Kramer
In Burma, government security forces attempted to ethnically cleanse the countryof its Rohingya population.
မြန်မာနိုင်ငံမှာဆိုးရွားဒုံကျွေးတပ်ဖွဲ့တွေကရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့လုပ်တာကြောင့်လူ9သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားရပါတယ်။ကျန်တဲ့လူအများစုကလည်းအချင်းစကန်လိုပဲပြောရမယ့်နေရာတွေမှာနေနေရရပါတယ်။နီးနားကရိုဟင်ဂျာတွေကိုတခြားအုပ်စုတွေကတိုက်ခိုက်တာတွေအပေါ်ဆိုးရွားကရေးယူလှုပ်ဆောင်မှုမရှိခဲ့ပါဘူး
။မကြသေးခင်ကဖြစ်ထားတဲ့ဘာသာရေးအခြေခံနှိမ့်ဆက်ညှဉ်းပန်းတာနဲ့တိုက်ခိုက်တာတွေကနေအသက်မတည်လွတ်မြောက်ခဲ့သူတွေကသူတို့ပြည်ကြုံခံစားခဲ့ရတာကိုပြန်ပြောကြတာမှာ ယူရက်မြောက်ပိုင်းမှာ IS အစွန်ရောက်ဖွဲ့ကဖမ်းဆီးတာကိုခံခဲ့ရဘူးသူယာဇီဒီအမျိုးသမီးနာဒီယာမိုးရက်လည်းပါဝင်ပါတယ
် History and research have taught us time and time again that genocide is an ongoing process
လူမျိုးရုံးတပ်ဖြတ်မှုစက်ဖြစ်နေတယ်ဆိုတာတမိုင်းမှတ်တမ်းနဲ့သူဒေသနာတွေကနေကျမတို့အထက်ထက်ခါကတည်ထားပြီးသားပါယာဇီဒီလူမျိုး3သိန်းခွဲနီးပါးဟာကာတစ္စတန်က IDP စကန်တွေမှာရှိနေကြဆဲပါယာဇီဒီအမျိုးသမီးနဲ့ကလေးငယ်3000ကျော်ပျောက်ဆုံးနေစေပါ။ယာဇီဒီလူမျိုးအရေး2014ခုနှစ်မှာနိုင်ငံတကာကဝိုင်းဝန်းပြောဆိုလှုံ့ဆော်ခဲ့ပါတယ်။ဒီကနေ့မှာတော့ယာဇီဒီတွေကိုအများအပြားမေးထားလိုက်ကြပါပြီ
။ယာမီနီရာဗီဒရန်ကတော့တီးလင်ငါကခွေရန်ဖျားချောင်းတွေကိုဒီနေ့အီစတာတနင်္ဂနွေနေ့ကတိုက်ခတ်မှုအတွင်းအသက်မသေလူမျိုးခဲ့သူပါ
။ The impact it has had on our community in particularly the christian community
ကျမတို့လူမှုအတိုင်းဝိုင်းပေါ်ဒီတိုက်ခတ်မှုရဲ့တက်ရောက်မှုအထူးသဖြင့်ခရစ်ယာန်တွေပေါ်တက်ရောက်မှုဒီဖြစ်စဉ်ကနေရလာတဲ့ကြောက်ရွံ့မှုစိတ်တန်ရာဟာဘယ်တော့မှလည်းမမတူပါဘူ
း Farid Ahmed ဟာ New Zealand နိုင်ငံ Christchurch မြို့ကဗလီမာပြစ်ခတ်မှုကနေအသက်မသေလွတ်မြောက်ခဲ့ပေမဲ့သူ့ရဲ့ဘိန်းဒက်ကလေးထိုင်ကိုထွက်ပေါက်ဖွဲ့တွန်းပို့ခဲ့တဲ့ဇနီးဖြစ်သူကတော့တနတ်မှန်ပြီးတည်ဆုံးခဲ့ပါတယ်တနတ်သမားကိုခွင့်လွှတ်ဖို့သူ့ကိုယ်ခွေရာဘာသာကသူ့ကိုတင်ကြားခဲ့တယ်လို့ Farid Ahmed ကပြောပါတယ်
Quran has taught me that if anyone does bad stuff to you in return do good idfa bil lati
adiga wa phit phi ko ko dukha pe la yin kaung ne lou ya ne tu nya ma lo quran chan sa ga chano ro ko tin cha tha wa de adiga wa phit phi ko paw ma kaung lou la yin ma tu de ni le ne tong pyan bo wa da chang tu ga chano ko amon dia pe wa de chano ga chit chin mit ta pyan pe ga wa de
နားလည်မှုခေါင်းပါတာနဲ့မုံပြားတွေကိုစန့်ကျင်ဖို့ရမှာဒီဖြစ်ရဆိုးကြီးတွေကြောင့်ဘာသာခွဲအမျိုးမျိုးကြောင့်ညှို့စီခဲ့တယ်လို့လွတ်မြောက်လာပြီးကပြောကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပြီးခဲ့တာပါရှင်အခုကျမတို့အတန်လွှင့်နေတဲ့ Radio Season PP ချင်းမှာ Intel Set 17နဲ့ Mia 3ဂျိုဒူတို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်နောက်ထပ်2နာရီကြာမှထုတ်လွှင့်မယ့်ညပိုင်း Radio အစီအစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြောစံတာရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်နေဦးကပြောပြပေးပါရှင
်အမေရိကန်အလုပ်တော်တွေကလူနည်းစုအမျိုးသမီးလွှတ်တော်အမတ်တွေပေါ်တမန်တော်နဲ့ထရန့်ကလူမျိုးရေးခွဲခြားတဲ့သဘောမျိုးမှတ်ချက်ပေးပြောဆိုလိုက်တဲ့ပေါ်ပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တွေကိုမနေ့ကအောက်လတော်မှာအတည်ပြုမဲခွဲရမှာဒီမိုကရက်ကိုယ်စားလှယ်အားလုံးပြင် Republican Party ဝင်၄ဦးပါပါဝင်ခဲ့ပါတယ်။ American နိုင်ငံသားဖြစ်လာသူတွေနဲ့အသားအရောင်ရှိသူတွေပေါ်မွန်ဒီစိတ်တွေစိုးရင်ကြောက်လန့်စိတ်တွေပေါ်ပေါက်လာစေမယ့်တမန်ထရန့်ရဲ့မှတ်ချက်ပေါ်အပြင်းထန်ရှုတ်ချထားတဲ့ဆုံးဖြတ်ချက်ကိုတော့ထောက်ခံမဲ140၊ကန့်ကွက်မဲ189မဲနဲ့မဲခွဲအတည်ပြုလိုက်တာပါ။ဆူရနိုင်ငံမှာအာဏာခွဲဝေရေးအတွက်ဒီလဆမ်းမိုက်သဘောတူညီချက်ဖြစ်စေတပိုင်းဖြစ်နိုင်ငံရေးကြီးညာဇာတ်တော်ကိုအာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီညွန်မောင်းဖွဲ့ကကိုယ်စားလှယ်ဒီနေ့ပဲလက်မှတ်ရေးထိုးလိုက်ကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာကြီးညာဇာတ်တော်ကိုလည်းအစောဆုံးတောက်ချနေလာမှလက်မှတ်ထိုးမယ်လို့မျှော်လင့်ရပါတယ်။ဆူရနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အိုမာအယ်ဖာရှီယာကိုစစ်တပ်ကဖယ်ရှားပြီးနောက်လက်နက်ချီမတိမငြိမ်အခြေအနေကြုံရပြီးတဲ့နောက်နိုင်ငံရေးအသွင်ကူးပြောရေးလုပ်ငန်းစဉ်တွေစတင်လိုက်တာပါ။အိန္ဒိယနိုင်ငံမွန်ပိုင်းမြို့မှာ2008ခုနှစ်ကအကြမ်းဖက်တိုက်ခိုက်မှုကျူးလွန်ခဲ့တဲ့အဖွဲ့ကိုစတင်ထူထောင်သူလို့ဆွဆွဲခံထားတဲ့ပါကစ္စတန်ဘာသာရေးကောင်းဆောင်ဟာဖစ်ဆိုင်ကိုပန်ချက်ပြင်းတဲ့ကိုကြော်ဝါလာမြို့မှာဒီကနေ့ပဲဖမ်းဆီးလိုက်တဲ့အကြောင်းပါကစ္စတန်အာဏာရှင်တွေကပြောဆိုလိုက်ကြပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေဥပဒေမဲ့တပ်ဖြတ်ခံရမှုတွေမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ပတ်ဆိုင်ရာထိတန်းခေါင်းဆောင်တွေကိုအမေရိကန်ကပိတ်ဆို့တံခတ်အရေးယူလိုက်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယဗိုလ်ချုပ်မှုကြီးဆိုရင်ဗိုလ်ချုပ်တန်းဗိုလ်ချုပ်အောင်နဲ့မိသားစုဝင်တွေကိုအမေရိကန်ကိုပြန်ဝင်တားမြစ်တဲ့အစီအစဉ်ကိုတော့မနေ့ကပဲအမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနကကြေညာလိုက်တာပါ။ဒါဆိုရင်မြန်မာနိုင်ငံကအဆင့်မြင့်ဆုံးစစ်ပတ်ဆိုင်ရာအရာရှိတွေကိုအရေးယူလိုက်တဲ့အစီအစဉ်ဖြစ်ကြောင်းလည်းနိုင်ငံကြားရေးဌာနရဲ့ကြေညာချက်ကဖော်ပြခဲ့ပါတယ်။
ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwe ဖြစ်ပါတယ်။ဒီကနေ့ညနေပိုင်း VOE မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ19.25 MHz ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.